ARD တိုင်းကမုံတိုင်းတန်အပြင်းထန်ခံစားနေရတဲ့လူတူဟာနိုင်ငံတကာကလှူတဲ့ချောကလက်တွေမစားရရင်လည်းကိုအားကိုကိုရှင်သန်နိုင်တယ်မကြခင်မှာပဲပြန်လည်လန်းဆန်းဖူလုံလာကြလိမ့်မယ်ဆိုပြီးမြမအစိုးရအဘော်မြမအလင်းသတင်းစာမှာစောင်းမတစ်ပုဒ်ကဆူထားပါတယ်မြမနိုင်ငံကိုအကူအညီပေးလုပ်ငန်းတွေအထူးကဦးစီးဆောင်ရွက်နေတဲ့ကုလသမဂ္ဂတာဝန်ရှိသူတဦးကတော့အကူအညီတွေလိုနေသေးတယ်ဆိုတာဘယ်လို့မှတန်တရားဖြစ်စရာမရှိဘူးလို့ပြောပါတယ်ဒီတော့တွင်မှာပဲကုလသမဂ္ဂရဲ့ကူညီကယ်ဆယ်ရေးလှုပ်သားတွေကိုပြည်ဝင်ခွင့်ဗီဇာတွေအဟန့်အတားမရှိထုတ်ပေးလိုက်ပြီးဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ဒီအကြောင်းတွေကိုစူးစီးပြီးဘန်ကောက်ရောက် VOA ဝိုင်းတော်သားကိုကြော်ကြော်သိန်းကတင်ပြပေးပါလိမ့်မယ်ရှင
်နိုင်ငံတကာကအကူအညီတွေပေးနေတာကိုသတင်းစာဆောင်းပါးကကျေးဇူးတင်စကားဆိုထားပေမဲ့မြန်မာပြည်သူတွေဟာနိုင်ငံခြားအကူအညီအထောက်အပံ့တွေမရပေမဲ့လည်းမိမိတို့ဖာသာရက်တီထူမှတ်နိုင်သူတွေဖြစ်ကြတယ်လို့ဆိုထားပါတယ်ဒီအဆိုကိုမြန်မာနိုင်ငံအတွင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေအ धिक ဦးစီးဆောင်ရွက်နေတဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးနဲ့ကိုယ်စားလှယ်ဖြစ်သူမစ္စတာခရစ်ကေးကသဘောမတူပါဘူ
း I was there yesterday it was very evident I saw two villages the people there are in a state of trauma shock there
ကျွန်တော်ဒီဘက်ကိုမနေ့ကရောက်ခဲ့ပါတယ်အင်မတန်ကိုထင်ရှားပါတယ်ရွာနွေကိုကျွန်တော်ရောက်ခဲ့ရမှာအဲ့ဒီရွာတွေကလူတွေဟာအထိတ်တလန့်အခြေအနေမှာရှိနေကြဆဲပါမုံတိုင်းတိုက်ခတ်ပြီး24ရက်ကြာပြီးတဲ့နောက်မှာတော့မှသူတို့ရွာတွေကိုပြန်ဆောက်ရမယ့်လုပ်ငန်းတွေစတင်နိုင်အောင်သူတို့တွေရုန်းကန်နေကြရဆဲရှိပါသေးတယ်။အတံမိုးဝမ်းကြောင်းအလုပ်တွေပြန်ဆနိုင်ဖို့ဆိုတာကိုထားလိုက်ပါဦး။ကျွန်တော်တို့ထောက်ပံ့နိုင်တဲ့များအကူအညီအားလုံးကိုသူတို့လိုအပ်ပါတယ်။ဒါကိုဘလို့နည်းနဲ့မှကျွန်တော်မှတန်တရားမရှိပါဘူးလို့ခရစ်ကေးကပြောသွားပါတယ်။သူပြောတာကိုသဘောတူလက်ခံတဲ့နောက်တူကတော့အကူအညီပေးရေးလုပ်ငန်းတွေကိုကိုတူကိုထားလှုပ်ဆောင်နေတဲ့ပြည်တွင်းကပုဂ္ဂလိကအလူရှင်တူပါ။မုန်တိုင်းတန်တင့်ထားတဲ့လူတူဟာကိုဖာသာရက်တီရှင်တန်နိုင်ဖို့လုံးဝကိုမဖြစ်နိုင်သေးပါဘူးတဲ့
သူ့ရဲ့လုံးဝလေးပါဖို့အတွက်ကိုကိုအင်ဂျင်ဇော်တယ်မှာပြပြဝဝမရနိုင်သေးဘူးဟုတ်လားအခုလက်ရှိပေးနေတဲ့ဒီတို့ဒီရန်ကုန်ဘက်ကနေပေးနေတဲ့စင်နာရှင်တို့ပေးနေတာလေ let the loss ဒီပေးနေတဲ့အချိန်ကာလမှာစားနိုင်အောင်လုပ်ပဲရှိတယ်ကျွန်တော်သွားတဲ့ဥစ္စာတရက်စာအများဆုံးပေါ့ဗျာဒီတနက်စာမနက်စာတရက်စာလောက်ပဲဒီသူတို့ပြန်တဲ့စောင့်ဖို့အတွက်ကဆက်လာနေချီဒါမှကိစ္စကိုကျွန်တော်လည်းအဲ့လောက်ဒီကြကြသွားပြီမပေးနိုင်ဘူး။ဒါကြောင့်ဆိုကျွန်တော်လည်းဒီကနေ့ကျတော့ဒီမြန်မာပြည်ကကြောက်ဖြစ်နေတာကျွန်တော်လည်းကြံအောင်မနောက်ဆုံးတော့လူတိုင်းလူတိုင်းကတော့အနည်းဆုံးတော့တွတ်တစ်ချက်လန်လာပြီ။ဒါပေမဲ့လို့ကျွန်တော်လည်းဒီထက်မှပါဝင်လာတဲ့ကုတဲ့စိုးတဲ့လူတွေမျိုးဖြစ်တော့ကျွန်တော်ကလည်းကုတဲ့စိုးတဲ့လူရှိကိုသွားပြီးကျွန်တော်ကပြေးကြနိုင်ငံတကာကလည်းမြန်မာပြည်မှာဒီကိစ္စနဲ့ပတ်သက်ပြီးဒုက္ခတွေနဲ့ပတ်သက်ပြီးဒီအနာဝိုင်းတွေဘက်ကပြည်ပဝါမလုံးနိုင်တဲ့လူတွေနိုင်ငံကလည်းဒီကိစ္စချမ်းသာတဲ့လူတွေကကျွန်တော်တို့ရှိကိုလာပေးတာ။ဒါပါပဲ။ဒီကြောင့်လူအနေနဲ့ကျွန်တော်ဆက်အများကြီးလူအနေနဲ့ပါပြီ။
ဒီတော့အတွင်းမှာပဲကုလသမဂ္ဂရဲ့အကူအညီပေးလှုပ်သားတွေအတွက်အရင်ကဆိုင်းငံ့ထားခဲ့တဲ့ပြည်ဝင်ခွင့်ဗီဇာတွေအားလုံးကိုမြန်မာအနာဘိုင်တွေကအတည်ပြုပေးလိုက်ပြီးဆိုတဲ့သတင်းတွေထွက်လာပါတယ်။ဒါကို WFP ရဲ့ Mr. Chris Kay ကအတည်ပြုပါတယ်
။ The information that I'm getting is that visas are now being very much issued yes in accordance with
ဟုတ်ပါတယ်ကျွန်တော်ရရှိတဲ့သတင်းတွေအရဆိုရင်တော့အရင်တုန်းကရှောက်ထားခဲ့တဲ့ပြည်ဝင်ခွင့်ဗီဇာတွေကိုပြဿနာတစုံတရာမရှိပဲအတည်ပြုထုတ်ပေးလိုက်ပါပြီလို့ပြောပါတယ်။မုံတိုင်းတန်အပြင်းထန်တင့်ခဲ့ရတဲ့ ERI တိုင်းကဒေသတွေစီကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလူတွေတွားခွင့်ရကြပြီဆိုပေမဲ့ဘူရိုကရေစီကျိုးနီစနစ်အတားအဆီးတွေကတော့ရှိနေသေးပါခရစ်ကေးဟာပြီးခဲ့တဲ့ရက်ပိုင်းကမှလက်ပတ်တော်ကိုတွားရောက်ခဲ့ပြီးအဲဒီမှာတညနေပြီးတဲ့နောက်မနေ့ညကမှရန်ကုန်ကိုပြန်ရောက်လာတာပ
ါ But it did require me to get specific authorization piece of paper in order for me to get through two checkpoints
ဒါပေမဲ့လက်ပတ်တော်ကိုသွားတဲ့လမ်းမှာစစ်စေးရိတ်ကိုဖြတ်နိုင်ဖို့အတွက်ခွင့်ပြုမိတ်ဆောင်ရွက်စရံလိုပါတယ်။ခီးသွားဖို့ခွင့်မပြုခင်မှာကျွန်တော်တို့လိုက်နာလှုပ်ဆောင်ဖို့အာဏာပိုင်တွေကချမှတ်ထားတဲ့ဘူရိုကရေစီရန်ရအဆင့်တွေကိုဖြတ်သန်းရပါတယ်။ဆိုတော့မုံတိုင်းတန်တဲ့ဒေသတွေစီကိုရောက်ဖို့ကားပေါ်တက်သွားလိုက်ုံနဲ့ရတဲ့လွတ်လပ်ခွင့်မျိုးကျွန်တော်တို့မှာမရှိပါဘူးလို့ကမ္ဘာစံနယ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးနဲ့ကိုယ်စားလှယ်ဖြစ်သူမစ္စတာခရစ်ကေးကပြောပါတယ်။လေဘေးသင့်ပြည်သူတွေအတွက်ဘယ်သူမဆိုဘသူအတွက်မဆိုဘယ်ဒေတာမှမဆိုလွတ်လွတ်လပ်လပ်လှူဒန်းနိုင်ပါတယ်လို့အစိုးရအဘော်သတင်းစာတွေမှာအခုရက်ပိုင်းဇက်တိုက်ဖော်ပြလာပါတယ်။ဒါပေမဲ့ပုဂ္ဂလိကအလူရှင်တွေကိုချိန်ချောက်တာတွေဟန်တားနှောက်ယှက်တာတွေစတဲ့သတင်းတွေကတော့ထွက်လာနေစေပါ။ဒါအပြင်မုံတိုင်းတန်တဲ့ဒေတာတွေမှာပြန်လည်ထူထောင်ရေးတွေလုပ်နေတာကိုလည်းဖော်ပြနေပေမဲ့မုံတိုင်းတန်တင့်သွားလို့နေမရသေးတဲ့ရေတွေပြည့်နေတဲ့သူတို့ဒေတာတွေစီလူတွေကိုအတင်းအကျပ်ပြန်ခိုင်းတာတွေအာဓမအလုတ်ခိုင်းစီတာတွေရှိနေတယ်ဆိုတဲ့သတင်းတွေကလည်းထွက်နေပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပုဂ္ဂလိကကုမ္ပဏီတွေကတာဝန်ယူလှုပ်ဆောင်နေတဲ့သတင်းတွေကိုလည်းဖော်ပြနေပါတယ်။တစ်ဖက်မှာတော့ဒီလိုပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုစစ်အစိုးရနဲ့အကြောင်းပေါင်းတဲ့စီးပွားရေးသမားတွေကလဝဲကြီးအုပ်လိုက်တာကြောင့် လယ်သမားတွေထပ်ပြီးနစ်နာကြရအောင်မှာကိုစိုးရိမ်မှုတွေကလည်းပေါ်ထွက်နေပါတယ်။ပြန်လည်ထူထောင်ရေးနဲ့တည်ဆောက်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမေရိကန်ဒေါ်လာတန်ပေါင်း11,000လိုမယ်လို့မြန်မာစစ်အစိုးရကတောင်းခံထားပါတယ်။ဒါပေမဲ့ဘာကြောင့်ဒီငွေပမာဏလိုတယ်၊ဘာတွေလုပ်မယ်၊လိုအပ်တာတွေကဘာတွေဘလို့အကောင့်ထဲပေါ်မယ်စတဲ့အသေးစိတ်တိုင်းတာစစ်ဆေးထားတဲ့အချက်လက်တွေကြကြနာနာရေးဆွဲထားတဲ့အစီအစဉ်တွေကိုပြောမထားပါဘူး။ဒါကြောင့်လဲဒီငွေပမာဏကိုကုလသမဂ္ဂနဲ့အာဆီယံအပါအဝင်ဘယ်သူကမှအတည်ပြုလက်ခံထားတာလည်းမရှိသေးပါဘူး။လက်ရှိအချိန်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်သက်ကုလသမဂ္ဂကမြစ်တရက်တောင်းခံထားတဲ့ငွေပမာဏဟာအမေရိကန်ဒေါ်လာ200,000,000ဖြစ်ပြီးဒီငွေပမာဏရဲ့တဝက်နီးပါးလောက်ကိုပဲရပါသေးတယ်။ကုလသမဂ္ဂအတွင်းမှချုပ်မစ္စတာဘန်ကီမွန်းအပါအဝင်ကုလသမဂ္ဂတာဝန်ရှိသူတွေအာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့တာဝန်ရှိသူတွေကတော့မုန်တိုင်းတန်တဲ့လူမှုကိုကုညီကယ်ဆယ်ရေးလုပ်ငန်းတွေမပြီးသေးဘူး။အနည်းဆုံးနောက်6လလောက်တော့ဆက်သွားရအောင်မယ်။လက်ရှိအဆင့်ဟာပြန်လည်ထူထောင်ရေးအဆင့်မရောက်သေးဘူးလို့ပြောဆိုနေကြကြောင်းပါခင်ဗျာ
။ကိုကျော်ကျော်သိန်းစုစည်းတင်ပြခဲ့တာပါ။